ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုအကြီးညိုပြအောင်ရေးသားခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့11မီဒီယာသတင်းလောက်တွေပေါ်မှာတရားစွဲဆိုထားတာကိုရုပ်သိမ်းမှုရန်ကုန်တိုင်းအစိုးရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတို့ဒီကနေ့တွေ့ဆုံညှိနှိုင်းကြပါတယ်ဒီမှုမှာသတင်းမီဒီယာကောင်စီနဲ့အရင်ဆုံးညှိနှိုင်းမှုအတွက်နိုင်ငံတော်သမ္မတကညွှန်ကြားချက်ထုတ်ပြန်ပြီးနောက်တည့်ရက်မှာပ ီဒီယာသတင်းတော့တွေပေါ်တရားစွဲဆိုထားတဲ့ကိစ္စမှာသတင်းမီဒီယာကောင်စီနေနဲ့ကြားဝင်ညှိနှိုင်းမှုဆိုရင်လက်ရှိစွဲဆိုထားတဲ့အမှုကိုရုတ်သိမ်းပြီးမှသာညှိနှိုင်းဆောင်ရွက်နိုင်မယ်လို့သတင်းမီဒီယာကောင်စီကရန်ကုန်တိုင်းအစိုးရကိုပြောကြားထားပါတယ်။ဒီနေ့တွေ့ဆုံတာနဲ့ပတ်သက်လို့သတင်းမီဒီယာကောင်စီဝင်ကွန်မတီတော်က
ဒီနေ့ကောင်စီကအဲ့ဒီသူတို့ကိုအမှုရုပ်သိမ်းမှကိုင်းတွေဆောင်ရွက်လို့ရမယ်လို့ဟုတ်ကဲ့ဒီမှာရန်ကုန်တိုင်းအစိုးရဘက်ကပြောလိုက်တော့နော်ရန်ကုန်တိုင်းကလည်းဟုတ်အဲ့ဒီအညီအညီကလည်းအခုပြန်သွားပြီးတော့သူစိုးရဖို့အစီအစဉ်ဟုတ်ဟုတ်ဟိုဘာဆက်လုပ်မယ်တော့မသိသေးအဲ့တော့တရင်နာမျိုးစောင့်နေတာဟုတ်စောင့်နေရတော့မဟုတ်တရင်နာစနေကြတော့ဟုတ်မပြောသေးအဲ့ဒါသူကညီညီမှုဆိုတော့သူကစိုးရဖို့ပြန်ပြီးတော့အစီအစဉ်ခံတက်ပြတော့ပြီးတော့ဟုတ်သူကြောင့်ကပြန်မယ်ပေါ့သူမဟုတ်သူမှုရတဲ့နာလုပ်ရင်လုပ်မှာအဲ့ဒါတခုပေါ့ဟုတ်ဒီကညနေမှာကျွန်တော်တုံးတဲ့ပိုင်းတွင်ကြည့်ရတော့အကြံပြန်ခံအောင်ဟုတ
်တရင်သမားတွေကိုဆွဲဆိုထားတဲ့အမှုကိုတရင်မီဒီယာကောင်စီကိုပထမဆုံးတိုင်ကြဖို့အော်တိုဘာ18ရက်ရက်စွဲနဲ့နိုင်ငံတော်သမ္မတကရန်ကုန်တိုင်းစိုးရွားကိုညွှန်ကြားထားပါတယ်ဒီညွှန်ကြားချက်ထုတ်ပြန်ပြီးတိုင်းစိုးရွားကတရင်မီဒီယာကောင်စီကိုမနေ့ကလာရောက်တိုင်ကြခဲ့တယ်လို့ဒီကနေ့လာရောက်တွေ့ဆုံတာလည်းဖြစ်ပါတယ်အခုလိုတရင်မီဒီယာကောင်စီကဝင်ရောက်ညင်ရတဲ့အတွက်တရင်နောက်တွေပြန်လည်လွတ်မြောက်လာဖို့မျှော်လင့်တဲ့အကြောင်းသတင်းသမားတွေဘက်ကအမှုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေဦးကြည်မြင့်ကပြောပါတယ်
။အဲဒီနေ့မီဒီယာကောင်စီမှာညှိရယ်လေညှိတဲ့အခါကျတော့ဟိုအလဲဟိုတင်းကသတင်းမီဒီယာကောင်စီကနေစောင်းဆိုရယ်လေသူတို့ခင်ဗျားတို့ပြန်ရုပ်ပါရုပ်ပြီးတော့မှကျွန်တော်တို့ဆက်လုပ်လို့ရမယ်။နောက်မှကျွန်တော်တို့မှလုပ်ပိုင်မှုမရှိဘူးလို့ပြောတော့ပြန်တင်ပြပါမယ်တဲ့။ရောင်းတိုင်းဆိုအောင်ဆိုပြန်သွားတာပဲဗျ။အဲဒါကတော့သမရရဲ့ညွှန်ကြားချက်ကိုသူတို့ကလိုက်နာမယ်ဆိုရင်တော့ရုပ်ပြရမှာပေါ့။ยุบยามาบ่เนาะยุบไปပြီးတော့มาตรีเมียกองสีมาเส้นหิกาบ่เลยเนาะอะละลุ่ลามาบ่ลุ่ลามาบ่ลุ่ลามาบ่ลุ่ลามั้ยลุ่ลาပြီးတော့ยินตรีเมียกองสีเนี่ยหิมั้ยหิมาแล้วเปลี่ยนเตียซ้วมั้ยဆိုแล้วပဲคุณน้องว่าตรีเมียกองสีอุบดิอามากะไปเต็นในอปุมาดิ
ยาวนั้นซ้วอันนี้เนี่ยตรีเมียกองสีโกอะยินซ้องไม่ต่ายจาเวตรีทมาริโกอมุพ่นเยยอยู่ล่ะฮะလုံးပုံလုံးကြီးလွဲမနေရလို့ကောင်စီဝင်ကွန်မြူတော်ကဝေဖန်ပါတယ
်ဒီကိစ္စပေါ့နော်ဒီကိစ္စကတော့ဟိုတော်တော်လွဲတဲ့ကိစ္စပုံမှန်လည်းလွဲတယ်လုံးထုံးလုံးကြီးလည်းလွဲတော့လုံးလွဲတော့လည်းနဲ့ဟိုတက်နစ်ကဖြစ်တဲ့ကိစ္စကတော့ဒါက66ကကြီးနဲ့ဆိုရယ်ဂျပန်အိမ်တော်နဲ့ကောင်စီဟိုမှုဖွင့်နေနိုင်ပိုင်းကြမှာသွားတိုင်းမှာဆိုတော့အဲ့ဒါလည်းဟိုဘာမှဆိုင်ရင်တော့ဟိုမရခဲ့ဘူးပေါ့ပြောရရင်အခုကတော့လုံးဝမတိုင်မနေဘူးလေ။ဒါတော့တော်တော်လွယ်တယ်လို့ပဲပြောမှာ
။2016ခုနှစ်ကလည်း11 Media Group ရဲ့ CEO ဖြစ်တဲ့ဒေါက်တာတန်တော်အောင်ကိုရန်ကုန်တိုင်းစိုးရွားကစက်တွေဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်အရေးယူခဲ့ဘူးပါလေ။လက်ရှိရသားစိုးရွားလက်ထက်မှာဒရင်းမီဒီယာသမားတွေပေါ်တရားစွဲဆိုမှုဟာ28မှုရှိပြီးဒရင်းသမား44ဦးဟာတရားရင်ဆိုင်ခဲ့ရင်ဆိုင်နေရဆဲဖြစ်တယ်ဆိုပြီးဒရင်းလွတ်လပ်ခွင့်အတွက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကပြောပါရစေ။ဒီပမာဏဟာတမနာဟောင်းအသိစိန်ဆိုတဲ့လက်ထက်ကထက်သတင်းသမားတွေပေါ်အရေးယူတာများနေပြီးသတင်းလွတ်လပ်ခွင့်ကိုချိန်ဆတဲ့လုပ်ရဖြစ်တယ်လို့ဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်ဆန်တဲ့ဆိုးရွားတွေရဲ့လုပ်ရမျိုးနဲ့ပိုပြီးနှီးစက်လာနေတယ်လို့နိုင်ငံတကာသတင်းမီဒီယာအဖွဲ့တွေကဝေဖန်ပြောဆိုနေကြပါတယ်ခင်ဗျာ။